စီရင်တင်မာနေတဲ့ရှမ်းမြောက်ပိုင်းဘက်မှာဒီကနေ့မှလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နဲ့နမ်ဖက်ကမှာမြမစစ်စခန်းကိုမြောက်ပိုင်းတပ်ကထပ်ပြီးတော့ဝင်ရောက်တိုက်ခိုက်တယ်လို့ကုန်းလုံတရားတစင်းနဲ့ဖျက်ဆီးခံရလို့စစ်တပ်အနီးနားဝန်ကျင်ကဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်ဒီလိုစိုးရိမ်နေကြတဲ့ပြည်သူလူထုလုံခြုံရေးကိုရှမ်းပြည်တောင်ပိုင်းတပ် RCSS ဖက်ကနေနေလုံခြုံရေးတက်နိုင်မယ့်များဆောင်ရွက်ပေးသွားမယ်လို့လည်းပြောဆိုလိုက်ပါတယ်ဒီလိုစီရေးပဋိပက္ခတွေပုံမှန်ကြီးမားမကျေပြန့်လာခင်နှစ်ဖက်ကယုံကြည်တဲ့နှစ်ဖက်တက်တွေကိုဩဇာစွမ်းမိုးနိုင်မယ်တက်အင်အားစုတွေကဝင်ရောက်ဖြည့်ရှင်းပေးမှပဲပြည်လည်နိုင်မယ်ဆိုပြီးတော့လည်းအပြစ်ရဲ့တိုင်းရင်းသားခေါင်းဆောင်တဦးကတုံ့သက်ပါတယ်မဆုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
ဟုတ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ဖွဲ့ပူးပေါင်းထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ပြည်ဦးလင်းစစ်တင်တဲ့အကြောင်းနဲ့တောင်ချုံမြို့မူရခိတ်ပါဝင်နေရာတို့ကိုအင်အားသုံးဝင်ရောက်စီးနှင်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ရက်ပိုင်းတွေမှာလည်းဇက်တိုက်ဆိုသလိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ပါဝင်လာရှုကုတ်ခိုင်စတဲ့နေရာတို့ကိုတိုက်ခိုက်နေတာဖြစ်ပါတယ်ဒီကနေ့မှာလည်းရှမ်းမြောက်ပိုင်းကုတ်ခိုင်နယ်နန်းဖက်ကအနီးကစစ်စခန်းတစ်ခုကိုမဟာမိတ်တပ်ကထပ်တိုက်ခိုက်တယ်လို့ကိုလုံဘက်ကသွားတဲ့တရားသစင်းနဲ့ကြိုးကြဖြက်စီးသွားလို့လမ်းမဆက်သွယ်ရေးခက်ခဲဖြစ်ပြီးဒေသခံပြည်သူတွေလုံခြုံရေးအထူးစိုးရိမ်နေကြပါတယ်။ရှမ်းပြည်နယ်တီဘောမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလက်ဖြင့်မြမရေးလေးလာသူဦးရထွန်းကသူတိထားသမျှအခုလိုပြောပြပါတယ်
။ဒီနေ့ကတော့မနေ့ပိုင်းကအဲ့ဒီကုတ်ခိုင်နဲ့နန်းဖက်ကကြားဘက်မှာတပ်ဆန်းတစ်ခုဝင်တိုက်တယ်လို့နောက်တစ်ခါကျွန်တော်တို့ကုန်းလုံပဲသွားတဲ့ကဒါအချိုးခံရတယ်လို့အဲ့ဒါတွေဆိုကြားတယ်လေ။အဲဆိုတော့ဟိုဓာရီကဘာတွေဖြစ်လာနိုင်မလဲလို့တုံ့ပြန်ရရင်တော့တက်ကဒီတစ်ဖက်တအပြစ်ခရရဲခဲထားတဲ့ဟာကတော့ခု32ရက်နေ့ဆိုလို့ရှိရင်ဒီကကုန်ရင်တော့ရကဆုံးသွားပြီပေါ့အထပ်ပြီးတော့တိုးပေးလိုက်မယ်လို့တော့ကျွန်တော်မထင်တော့ဘူးအဲ့ဒီနောက်ပိုင်းမှာဒီစစ်စင်ရေးတွေအကြီးကျယ်လှုပ်လာနိုင်တာပေါ့နော်စစ်စင်ရေးတွေအကြီးကျယ်လှုပ်လာတဲ့အခါကျတော့ကြီးလက်မှနေကြတဲ့ပြည်သူလူတွေကစစ်တမ်းခံရလို့အုံမယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
ကုလုံမျိုးမဟာမိတ်တပေါင်းစု၃ဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်ဘူးဆယ်မန္တလေးအဓိကဆက်သွယ်တဲ့လမ်းကြောင်းကျတဲ့တံတားတချို့ဖောက်ခွဲဖျက်ဆီးခဲ့ရတဲ့အပေါ်ပြည်သူလူထုခရီးသွားလာရေးနဲ့နေဆက်ကုန်စည်စီစဉ်မှုထိခိုက်စေခဲ့တယ်လို့ဒီရှမ်းမြောက်ပိုင်းတိုက်ပွဲကအချိန်ဘလောက်ကြာမလဲဆိုတာမခန့်မှန်းနိုင်လို့ပြည်သူလူထုတွေသတိဝရိယနဲ့သွာလာကြဖို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကကြေညာချက်ထုတ်ပြန်သတိပေးပါတယ်။လာရှိုနမ်လန်ကြောက်ကူတောင်ချိုလမ်းကြောင်းတစ်လျှောက် RCSS ရှမ်းတောင်ပိုင်းတပ်ဒီဘက်ကတပ်တွေခြားထားပြီးလုံခြုံရေးတာဝန်ယူထားပေးမှာဖြစ်တယ်လို့RCSS တောင်ပိုင်းစစ်ပြည်တပ်မတော်ရဲ့ဒုတိယပုံမူကြီးစိုင်းဦးက VOA မြန်မာပိုင်းကိုပြောပါတယ်
။နောက်ဆုံးနေရတဲ့ဆိုင်ဟာဒီရတပီတီတီပေါ့နော်။ဒီတော့လာရေးမှာသူတင်တော့ဂုတ်ထိတ်ပေါ့နော်။အဲဂုတ်ထိတ်ရိုက်ဂုတ်ကင်းတော့သူတို့ပြင်နေတဲ့အချိန်မှာအတူကြီးရည်တွေကဒီကြောက်ကူပြင်တော့တက်ကနေဒီမြန်မာဘက်ကိုသွားတဲ့တနာပေါ့နော်။သွားလို့ရတယ်ပေါ့နော်။ဒီတော့လာရေးမှာသူတို့လုံဆုံးမှုအတွက်ဆိုတော့သူတို့ဒီအစီအစဉ်ကနေပြီးတော့တက်နိုင်ကြတော့ပေါ့နော်ကျွန်တော်လို့ဆိုရတယ်ကျွန်တော်တက်နိုင်တာစပါခေါ်တာမျိုးဆိုတော့ကျွန်တော်တီတီတီတီတီနေတာကျွန်တော်ဒီ lucky တော်လာရေးဒီမှာလဲအချိန်ကြီးအောင်ကြည့်ပြီးမှတင်းနေနားဆောင်ပြီးမှတော်လာအောင်ဆုံးမလို့ကျွန်တော်အဲ့လို message ပေးချင်ပါတယ်
ဒါပေမဲ့လည်း RCSS ရှမ်းပြည်တောင်ပိုင်းတပ်နဲ့အခုမြောက်ပိုင်းမဟာမိတ်တွေဟာအရင်ကလည်းအပြန်အလှန်တိုက်ပွဲတွေဖြစ်ခုတာကြောင့် RCSS ဘက်ကတိုက်ပွဲတွေဖြစ်နေတဲ့အဲ့ဒီလမ်းကြောင်းကိုလုံခြုံရေးယူပေးမယ်ဆိုရင်တော့မြောက်ပိုင်းတပ်တွေနဲ့ထိတိုက်ပေးမယ်သဘောပါလဲရှိနေပါတယ်။အခုလိုမျိုးညီနောင်မဟာမိတ်တပ်ဖွဲ့၃ဖွဲ့ကအစိုးရတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်လာနေတဲ့အနေအထားမှာမြမတပ်တော်ဘက်ကလည်းပြန်လည်တိုက်ခိုက်မှုတွေဖြစ်လာနေတဲ့အချိန်ပိုပြီးတော့ပြင်းထန်ဆိုးဝါးလာနိုင်တဲ့အနေအထားဖြစ်တာမို့ပြည်လည်အောင်ဖြေရှင်းနိုင်ရေးတစ်ဖက်လက်နက်ကိုင်တပ်တွေအပေါ်မှာဩဇာကြောင့်ပဲတဖက်တက်ကလက်ခံတိုင်းပဲတက်အင်အားစုတွေကဝေရောက်ညီတိုင်းဖြည့်ရှင်းပေးတဲ့လို့အပြည့်ရလက်မှတ်ထိုးထားတဲ့ PNLO ပအို့မျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့တာရက်ကဗိုလ်ကြီးခိုးကာကစီးရီးပြိပခါတွေပြည်လဲရဲ့သူ့အမည်အခုလိုပြောပါတယ
်ကျွန်တော်စစ်မားလို့ရတာတော့ဒီစစ်ပွဲဒီလောက်ကြီးမှဆက်လက်ပြီးတော့ရှေ့ကမှုမဖြစ်အောင်ပေါ့နောက်မကျေပြောင်းဒီတဖက်ကတောင်ရှိတဲ့တမတော်ကပြန်ပြီးတော့တုံ့ပြန်လာရင်တုံ့ပြန်လာရင်စစ်မျက်နှာကအခုဟိုခွင့်နေတဲ့နေရာမှာမဟုတ်ဘဲနဲ့ဟိုအနောက်ဘက်ကြီးပေါ့လေကျေသေးသေးဖြစ်သွားရင်တော့ကျွန်တော်တို့ဆွေးနွေးရကြမလို့ဆိုတော့ထိုင်ဖို့အတွက်ဆက်ခဲပါလိမ့်မယ်အဲ့ဒါကျွန်ဆိုးရည်နာဒါကြောင့်ကြက်တန်းရနိုင်အောင်ရှားခံအဖွဲ့ကြီးကြီးတွေပေါ့ဘုမာနတ်နတ်ဖက်တလုံးကဆက်ဆံရေးကောင်းတဲ့အဖွဲ့တွေပေါ့ကြာတမတော်နဲ့လည်းဆက်ဆံရေးကောင်းတယ်နော်အဲ့ဒီနောက်ပိုင်းသုံးဘွဲ့အနေနဲ့လည်းဆက်ဆံရေးကောင်းတဲ့အဖွဲ့ကြီးတွေပေါ့ဘုမာဝါသပလို့ဖွဲ့ကြီးမျိုးတွေကကြောင်ဝင်ပြီးတော့သူကြီးသူမနဲ့အားနေကပြောဆိုနှိမ့်နိုင်ရတော့ပုံကအဆင်ပြေမလားလို့ကျွန်တော်အကြံပေးကြည့်ရမှာ။အမှတရားကိုကြည့်ကြတဲ့နောက်တော့လည်းကောင်းဝါကြည့်ကြတဲ့နောက်တော့လည်းကောင်းကျွန်တော်တို့
ဆိုရတာမတော်ပါချစ်ခဲ့တယ်ဟာတစ်ချက်ပြီးယူလောက်ပြီးတော့ဘယ်လိုတိုင်းတော်ရင်ကောင်းမလဲဆိုတာညှိနှိုင်းလိုက်ရင်တော့အဆင်ပြေမှာလို့စတယ်
မြန်မာသူရဲ့ဘက်ကတော့ဒီတိုက်ခိုက်မှုတွေကြောင့်မြန်မာရင်းရဲရဲ့လုပ်ငန်းစဉ်ကိုကြီးကြီးမားမားထိခိုက်မှုရှိတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုထားပြီးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ်။ပူပေါင်းမဟာမိတ်သုံးဘွယ်ဘက်ကတော့တွေ့ဆုံဆွေးနွေးမှုကိုမျှော်လင့်ထားပေမဲ့လို့တိုင်းရင်းဒေသတွေကမြန်မာစစ်တပ်ရဲ့ထိုးစစ်ကိုခုခံကာကွယ်တဲ့အတိုင်းနဲ့အခုလိုတံပြန်တိုက်ခိုက်ရတာဖြစ်တယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုဘက်ကလည်းသက်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးထိတိမ့်တိမ့်ဆောင်ရွက်ကြဖို့အမြင်မတူကွဲလွဲမှုတွေကိုဖြေရှင်းနိုင်ရေးဆွေးနွေးညှိနှိုင်းမှုတွေလိုအပ်ပါကြောင်းတိုက်တွန်းထားပါတယ်ရှင်။
မဆုမမရှင်